ကစနာခင်အခုပြီးခဲ့တဲ့သတင်းပတ်အတွင်းမှာတရုတ်ပြည်ကနေပြီးတော့မြန်မာလေတံတော်အတွက်အမောင်းစင်စစ်ချက်လျင်အဆင့်50ဝယ်ယူလိုက်တဲ့ဆိုတဲ့သတင်းတစ်ပုဒ်ကိုကျွန်တော်တို့ရှားလိုက်ဖတ်လိုက်ရပါတယ်အခုလိုစစ်လျင်တွေအမြောင်များဝယ်ယူတဲ့ကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံပေါ်မှာတရုတ်ပြည်ရဲ့ဩဇာလွှမ်းမိုးမှုအကြီးထွားလာပုံမြန်မာနိုင်ငံနဲ့ကိုတရုတ်အမျိုးသားတွေထောင်နဲ့တောင်းနဲ့ချီးပြီးတော့တသိမ့်သိမ့်ဝင်နေတဲ့အတွက်ကြောင့်အထက်မြန်မာပြည်မှာဒေသခံတွေအကြားမကြေမချမ်းဖြစ်နေကြတယ်ဆိုတဲ့ကိစ္စတွေကိုကျွန်တော်တို့ဒီကနေ့ဆွေးနွေးသွားကြပါမယ်။ဒီစကားဝိုင်းမှာဆွေးနွေးဖို့အတွက်ဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေကတော့တရုတ်မြန်မာနယ်စပ်မှာအခြေစိုက်နေဆိုင်တဲ့မြန်မာအရေးလေ့လာသူဦးအောင်ကျော်စောဒါအပြင်ထိုင်းနိုင်ငံမှာရှိနေတဲ့မြန်မာအရေးလေ့လာသူဦးအောင်နိုင်နဲ့မြန်မာသတင်းသမက်ကဥက္ကဋ္ဌဒေါက်တာမောင်မောင်မြင့်တို့ဖြစ်ကြပါလေ။ခုနကကျွန်တော်အစီရင်ခံခဲ့သလိုပဲဒီပြီးခဲ့တဲ့ရက်ပိုင်းကသတင်းတစ်ပုဒ်ထဲမှာဆိုရင်မြန်မာနိုင်ငံလေတပ်မတော်အတွက် K8 အမျိုးအစားချက်ဒီလက်ကျင်ရေးလေရင်အဆင့်50ကိုဝယ်ယူလိုက်တယ်ဆိုတဲ့သတင်းတစ်ပုဒ်ကျွန်တော်တို့ကြားလိုက်ရပါတယ်။ဒါတော့ဒီမြန်မာနိုင်ငံစစ်အစိုးရအနေနဲ့အခုဆိုလို့ရှိရင်တရုတ်တို့ရုရှားတို့ယူဂိုစလားဗီးယားတို့ကနေပြီးတော့ဒီလေရင်အဆင့်ပေါင်း280လောက်ကိုဒီဝယ်ယူထားပြီးတော့မြန်မာနိုင်ငံမှာဒီပြည်ပရန်သူလည်းမရှိတဲ့အတွက်ကြောင့်ဘာအတွက်ဆိုတာကတော့အသေးစိတ်မသိရသေးပါဘူး။ဒါတော့ဒီလိုဆက်လက်နဲ့ပစ္စည်းတွေဝယ်ယူတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဥစွာပထမဆွေးနွေးချင်ပါတယ်။ဥအောင်ကျော်စောကစတင်ပြီးတော့အသုံးသပြပါလားခင်ဗျာ
။အထူးသဖြင့်1988ခုနှစ်နောက်ပိုင်းမှာဒီကျွန်တော်တို့ရှင်းလင်းလို့အရေးခင်းပြီးတဲ့နောက်မှာဗမာစစ်အစိုးရအနေနဲ့ဝယ်ယူနိုင်တဲ့လက်နက်အမျိုးအစားအလုံးကတရုတ်ပြည်ကပဲဝယ်ယူရတာဖြစ်ပါတယ်။အဲ့တော့သောဘိုင်90ပတ်ဝန်းကျင်လောက်ကနေပြီးတော့ယနေ့အထိဆိုရင်သူဝယ်ယူခဲ့တဲ့ဟာကအနည်းဆုံး4ပြန်နဲ့5ပြန်ကြာရှိတယ်ဒါခမကြီးပြောတာပေါ့နော်သူဒီတက်လည်းများဖို့ဖြစ်ဖို့များပါလေအဲ့ဒီတစ်ချိန်တည်းဝယ်တော့က 1.8 ဘီလီယံကျော်တယ်သူဝယ်ခဲ့တဲ့ဟာအသုံးမျိုးရှိတာတခုကဒိုင်းဝယ်ယူတာတခုကဘတ်တစ်စနဲ့ဝယ်တာတခုကတော့ဒေုတ်ပီကလုံးတဘောမဟုတ်ဘဲနဲ့အလကားပေးတာပေါ့ဆိုတော့ဘိုးထောင်းမောင်ရဲ့မွေးနေ့မှာ160မွေးနေ့မှာဒီအန်ဒီပါစနယ်ကယ်ရီယာပေါ့နော် PD 76ဘာမျိုးပေါ့နော်အဲ့လိုမျိုးအစီ60လက်ဆောင်ပေးတယ်ဆိုတော့ခု track တွေပါလေဆိုပါတော့ဒီ4 track တို့ဘာလို့မှာ तू က1000ဝယ်ရင်200တို့300ပြည့်အဲ့လိုလက်ဆောင်ပေးရတယ်အများကြီးရှိတယ်အဲ့တော့အဲ့ဒီတစ်ဆောင်လုံးခုနောက်ထပ်တွေ့လာတော့ခုအထူးသဖြင့်ပေါ့ commission တွေဝါအတွက်လိုအပ်တဲ့ဒီလက်လက်အများစုကတော့တို့ရှိအောင်ပေးတာများတယ်ဒါပေမဲ့2004-2005နောက်ပိုင်းတော့နည်းနည်းတော့ခါလိုက်တဲ့ဆိုင်တော့အများကြီးညော့သွားတာပေါ့ဗျာဒါပေမဲ့ဘာလဲပြောတော့အဓိကကြတဲ့မှာချစ်ကြရဲ့အဓိကကြတဲ့စစ်မြေပြုံးပစ္စည်းတော်ပဲများကဝင်ပြေးပြဝင်ထားတဲ့ပစ္စည်းတွေဖြစ်တယ်။ဒီကပြောတဲ့အာမာရာမာရောအမြောက်မာရောဒီတစ်ချက်ကဒီကတန်ကားတပ်ဖွဲ့တွေမှာရောနောက်တစ်ခုကလေကောင်းရန်ကာကွယ်တပ်ဖွဲ့တွေမှာရောအဓိကကြတဲ့ဒီအခြေခံကြတဲ့တပ်ဆင်မှုအများစုကတရုတ်ပြည်ဝယ်ယူထားတာနဲ့လက်ဆောင်ရတာဟာဖြစ်ပါတယ်။မနစ်ကနစ်ကုံကန်ဒီမှာဒီမစ်ကလီနိုင်းနေမွေးခင်မှာဒီမျက်ရင်သွားတဲ့အခါမှာတရုတ်ပြည်ခြေတန်းဆိုတာအဲ့ဒီဒီမြေကနေနိုင်အမျိုးအစားဒီလိုဒီစူပါဆိုနစ်ဒီလေမြန်နေတဲ့မှာဟိုတိုက်ဒီမှာ10မျိုးဒီစည်ရင်းဝင်တဲ့အကောင်းတဲ့သူအချင်းဝင်တဲ့မှာခြေတင်းလဲပါပါတယ်ပြုပြရခြေတင်းကိုအင်မတန်ပေါ်လေစင်းနဲ့ရောက်လာတော့ဗမာစိုးကမွေပဲနဲ့ဒီမြေကနေနိုင်ဝယ်တယ်အဲ့တော့ခုနောက်ဆုံးမနစ်တည်းက K8 ပေါ့နော် K8 ကရက်ကူရန်ဆိုတာကသူကအမောင်းငင်လဲဖြစ်တယ်ခိုင်ရင်ပိုက်တော့ခိုင်ရင်ပိုက်တော့ဒီကို check ခိုင်ရင်လုတာလဲဖြစ်တယ်နောက်ကျွန်တော်တို့နိုင်ငံမျိုးပါဒီလိုပဲ counter insurgency ပေါ့နော်ကျွန်တော်တို့ပြည်တွင်းတော်လိုင်းရေးသမားတွေကိုနှိမ်နင်းနိုင်တဲ့ဟို chip လင်းပေါ့နော်အဲ့ဒီအမျိုးသားဖြစ်ပြီးတော့သူက air to ground ပေါ့နော်ပြင်နိုင်တဲ့ rocket ပြင်နိုင်တဲ့စင်တချို့ပါတယ် machine gun တွေပါတယ်အဲ့တော့အဲ့ဒီဟာ50ဝယ်တယ်ကျွန်တော်တို့
အဲ့ဒီလောက်လင်းနေဝယ်တော့ကဒီတန်ဖိုးပမာဏကဘယ်လောက်ရှိမှတင်တယ်ကျွန်တော်တို့ကြားလိုက်တာအဲ့ဒီဒီ MiG 29အမျိုးအစားပေါ့လေအဲ့ဒီလေယာဉ်တွေအဆင့်20လောက်ဝယ်တော့ကတစည်းတစည်းကိုပဲဒီဒေါ်လာ28သန်း29သန်းလောက်ပြရတယ်ကြားတယ်အခုတရုတ
်အစုပေါင်းသူအစည်း20ဝယ်တော့ကဒေါ်လာသန်း980ပတ်ဝန်းကျင်လောက်ရကြားတယ်သူမီလီနက်ပစ္စည်းတွေပါတာပေါ့ဗျာအဲ့တော့900ကျော်ကြားတယ်ခုလက်ရှိဒီ K8 တွေကတော့ဟိုတော်တော်ဈေးပေါ်ပေါ်နဲ့ရတာပါဒါပေမဲ့သူလည်းမပေးရဘူးဆိုတော့အနေဆုံးတကြီးတော့ခဏတန်ကနာမရှိတော့တင်ကနာကျော်တယ်အဲ့တော့အနေဆုံးသူမပေးရဆိုဒေါ်လာဒေါ်လာနဲ့ပြင်တန်50တန်60ဒါမှမဟုတ်တန်100ပေါင်းချင်တော့ဖြစ်သွားနိုင်တယ
်ဟုတ်ကဲ့
ဟုတ်ပေါ့
ဟုတ်ကဲ့
ဒါတော့ငါမူရင်းပြည်ကြီးပေါ့နော်နောက်ပိုင်းကျတော့ဒီပြင်းခါကျတော့ကြီးလာမယ်လေဒီကုန်ကြရေးကြီးရှိဦးမှာ
ဟုတ်ကဲ့အဲ့ဒီတော့ဒီဒီလောက်ပမာဏဟဲ့လားဒီလောက်တော့မှတန်ဖိုးကြီးကြီးမားမားနဲ့ဝယ်ယူရတယ်ဆိုတဲ့အခါကျတော့နော်နံပါတ်1ကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံဟာစည်ရင်းနွမ်းပါတဲ့နိုင်ငံတနိုင်ငံဖြစ်ပြီးတော့ဒီလေရင်တွေအတွက်ကိုအဲ့လောက်တော့ငွေတွေအမြောက်များတုံးနေရတာဟာနော်တင့်တော်ပါမလားဆိုတော့ဒါကြောင့်နောက်တရုတ်ပြည်ပေါ်မှာမိခိုအားထားမှုတွေများပြီးတော့ ူရဲ့ဩဇာကံလိုများဖြစ်သွားနိုင်မလားဆိုတော့လည်းတွေးစရာတစ်ခုဖြစ်လာတာပေါ့ဥမောင်မြင့်အဲ့ဒီအကြောင်းနည်းနည်းတော့သုံးသပ်ကြည့်ပါလား
ဟုတ်ကဲ့ဟိုကဥအောင်ကျော်စောစသွားပြောသွားတာဒီအဓိကတော့စီရေးပေါ့နော်ဟိုတစ်ဖက်ကပြန်ကြည့်တော့လည်းပဲဒီစီးပွားရေးဘက်မှာလည်းပဲဒီတရုတ်ပြည်အနေနဲ့ကဒီမြန်မာပြည်မှာတော်တော်လေးအဲ့ဒါရှုမှတ်မှုရှိနေပါတယ်တရုတ်ပြည်ဆိုလို့ရှိရင်လက်ရှိအနေထားမှာမြန်မာပြည်ကဒီတတိယအကြီးဆုံးဒီကုန်သွယ်ဖက်နိုင်ငံဖြစ်တယ်။ဒီပြီးခဲ့တဲ့2009ခုနှစ်တုန်းကဒီတရုတ်နဲ့မြန်မာဒီကုန်သွယ်မှုဟာဒီဒေါ်လာ3ဘီလီယံလောက်ကိုအဲ့ဒါကျွန်တော်တို့ရှိတာကျွန်တော်တွေ့တယ်။အဲ့ဒါကကျွန်တော်တို့ဆက်လက်နဲ့ပစ္စည်းမပါလို့ယူဆရတာပေါ့နော်။ဆိုတော့နောက်တစ်ဖက်ကပြန်ကြည့်ပြန်တော့လည်းပဲဒီဆိုကြပါဆိုကျွန်တော်တို့ဘူမိနိုင်ငံရေးအဲကိစ္စတွေကိုပြန်ကြည့်ပြန်တော့လည်းပဲဒီအိန္ဒိယသမုဒ္ဒရာဘက်ထွက်ပေါက်ကိုတရုတ်ကိုပြေးထားတယ်။နောက်ပြီးတော့အနည်းဆုံးအားဖြင့်တော့မလကရေလက်ကြမှာသွားနေတဲ့တင်မောတွေကိုစီရေးကိစ္စတွေကြုံလာရင်နောက်ဆက်ပေးနိုင်တော့တဲ့အနေအထားတရုတ်ပြည်ကိုခွင့်ပြုထားတယ်။ Listening Post လို့ခေါ်တဲ့ Radio အသံပန်းဆက်တွေတက်ခွင့်ပေးထားတယ်။နောက်ပြီးတော့ဒီဗီယက်နမ်နဲ့ပတ်သက်လို့ရှိရင်လည်းပဲတရုတ်ပြည်ကိုအများကြီးဟိုမျက်နှာသာပေးထားတယ်။နောက်ပြီးတော့ဒဏ်ငွေတွေကိုလည်းပဲဒဏ်ငွေတွေရေနံတွေကိုလည်းပဲမြန်မာပြည်ကိုဖျက်ပြီးတော့တင်နိုင်မဲ့နီလန်းမျိုးတွေပေးထားတယ်။ဆက်ပြန်ဒါတွေအားလုံးကိုပေါင်းပြီးခြုံရှိလိုက်မယ်ဆိုလို့ရှိရင်တော့ဒီတရုတ်ပြည်ရဲ့ဩဇာထွန်းမှုဟာစီရေးဘက်ဒီစီးပွားရေးဘက်ဒါအခုနောက်ပိုင်းဆိုရင်ကျေးမှုပဲပါပါလာပြီပေါ့နော်ဆိုတော့ဒါတွေဟာတော်တော်လေးပြင်းထန်နေတာကိုတွေ့ရတဲ့အတွက်ကြောင့်ရေရှည်သာဒီတိုင်းသွားမယ်ဆိုရင်ဒီမြန်မာနိုင်ငံရဲ့အနာဂတ်ကိုပါခိန်းချောက်နိုင်တဲ့အနေအထားဆိုတာကအနာဂတ်ကိုပါထိပါနိုင်တဲ့အနေအထားရှိရတော့ကျွန်တော်တို့မြင်တယ်လေ
ဟုတ်ကဲ့ခင်ဗျာလူမှုရေးတို့ယဉ်ကျေးမှုတို့ဆိုလို့ပေါ့လေအခုကျွန်တော်တို့ကြားနေရတာမန္တလေးမှာဆိုလို့ရှိရင်ဒီယူနန်ပြည်ဘက်ကနေပြီးတော့ဝင်လာတဲ့တရုတ်လူမျိုးတွေဟာလူဦးရေအားလုံးရဲ့20ရာခိုင်နှုန်းလောက်နော်မန္တလေးမြို့မှာလူဦးရေအားလုံးပေါင်းရဲ့9ဘုံတဘုံလောက်ကဒီတရုတ်တွေဖြစ်နေပြီလို့ကျွန်တော်တို့သိရတယ်ဒီတော့ဒီတရုတ်တွေကစီးပွားရေးလူမှုရေးကဏ္ဍတွေမှာလွှမ်းမိုးလာတဲ့အခါမှာဒေသခံတွေမြန်မာတွေအတွက်ကောဘယ်လိုဖြစ်လာမလဲဆိုတာလည်းပဲပူပင်စရာတစ်ခုဖြစ်လာတာပေါ့လေနော်ကိုအောင်နိုင်ကအဲ့ဒီကိစ္စတွေပြောပြပါလားဗ
ျဟုတ်ကဲ့ကျွန်တော်တို့လည်းဟိုတည်နေတော့ကြာအထူးဖြစ်တော့ဒီတရုတ်နယ်စပ်နဲ့ဆက်တဲ့ကချင်ပြည်နယ်ရှမ်းပြည်နယ်အဲ့ဒီကနေတဆင့်ပေါ့လေချိန်ဝင်လာမန္တလေးပေါ့ဆိုမန္တလေးမှာကတော့အဓိကပြဿနာပါလေဆိုတော့တရုတ်တွေကသူကသူဝင်လာတာဝင်လာတာတစ်ပိုင်းပေါ့တစ်ဖက်ကစီးပွားရေးလုပ်ငန်းတွေမှာသူတို့ကစွမ်းမိုးချုပ်ကင်သွားတဲ့ပြဿနာပေါ့ဆိုမှကချင်ပြည်နယ်မှာဆိုလို့ရှိရင်လည်းကချင်ပြည်နယ်မှာရှိတဲ့ကြောက်စိမ့်တွင်းတွေတခြားရွှေတွင်းတွေတောက်ပစ်ထုတ်လုပ်ရေးလုပ်ငန်းတွေစက်ကြွေးလုပ်ငန်းတွေအဲ့လိုအားတွေအပြင်မှာဒီတရုတ်ပြည်ကနေလာတဲ့ဒီမဟာ project ကြီးတွေပေါ့နော်ဒီစီမံကိန်းကြီးတွေကိုသူတို့တွေကအကုန်လုံးချုပ်ကင်ထားလိုက်တော့ဒေသခံတွေကသူတို့တွေဒီမှာအရင်တော့ဟိုဒေသခံတွေကကိုကတော့လုပ်ငန်းရှင်တွေဖြစ်ရတယ်သူတို့ဒီမှာအလုပ်သမားတွေဖြစ်သွားတဲ့ပုံစံမျိုးဖြစ်သွားတယ်ဆိုတော့ဟိုမန္တလေးမှာလည်းအလားတူပဲတကယ်ဟိုစီးပွားရေးလုပ်ငန်းတွေအလုံးဈေးဆိုင်တွေကုန်းတဲလုပ်ငန်းတွေရွှေဆိုင်လုပ်ငန်းတွေဒီစားတောက်ဆိုင်အစားပေါ့နော်ဟိုရွှေဆိုင်ဒီအကုန်လုံးကဒီတရုတ်တွေပဲဖြစ်သွားတဲ့ခါကျတော့ဟိုဒေသခံတွေကသူတို့ဒီမှာအလုပ်သမားတွေပြန်ဖြစ်သွားတဲ့ခါမှာဟိုတရုတ်တွေကတောင်မှဟိုမြို့ကိုချုပ်ကင်သွားဒီအနေထားမျိုးဖြစ်လာမလားပေါ့နော်ဖြစ်နေပြီလားအဲ့လိုမျိုးဆိုရင်ကြာရှိပါတယ်ခင
်ဗျဟုတ်ကဲ့အဲ့တော့ဒီမန္တလေးတို့မြကြီးနားတို့ဘက်ကိုအဲ့ဒီတရုတ်တီအလုံးရင်းနဲ့ဝင်လာတယ်ဆိုတဲ့ကိစ္စမှာဒီနေဆက်မှနေတဲ့ဦးအောင်ကျော်စောအနေနဲ့တော့ပို့ပြီးတော့ဟိုကျွန်တော်တို့လည်းသိလိမ့်မယ်လို့ထင်ပါတယ်အဲ့တော့ဒီဘယ်လိုပုံစံအနေနဲ့အဲ့ဒီလောက်တောင်မှနော်ညာနဲ့ထောင်နဲ့တောင်းနဲ့ချီးပြီးတော့အမြောက်အမြောက်ဝင်လာနိုင်လဲဆိုတာနည်းနည်းတော့ပြောပြပါဦးလား
ဟုတ်ကဲ့ဟိုတရုတ်ဒီသားတွေပုံကပြီးတဲ့ဝင်ရောက်မှာကျွန်တော်နှစ်ပိုင်းတွေ့ရတယ်တပိုင်းကတော့တရားမဝင်ရောက်မှုတွေပေါ့เนาะဒါကတော့အစွာအတိအပြီးပါတယ်အစင်းရဲဆုံးတရုတ်ပြည်ကစလို့အချမ်းအောင်ဆုံးတရုတ်ပြည်ကြီးပါတာဒုတိယကတော့နိုင်ငံတော်အစိုးရနဲ့ဆိုတော့လောကဒေသခံအဖွဲ့အစည်းပေါ့เนาะလက်နက်ကိုင်ဖွဲ့စည်းတယ်မဟုတ်ဒေသခံအစိုးရနဲ့ဆက်ဆက်ပြီးတော့ဒီ project ဒီမှာပါဝင်ရောက်လာတဲ့အဲ့အခြေအနေနဲ့ဝင်ရောက်လာတဲ့ပြည်ဝင်ဝင်ရောက်လာတဲ့တရုတ်လူတွေပါတယ်နှစ်ပိုင်းပေါ့နှစ်မျိုးပေါ့ဒါပေမဲ့ majority အများစုကတော့တရားမဝင်ရောက်မှုဖြစ်တယ်အဲ့တော့ဘာကြောင့်ဖြစ်ခဲ့လဲဆိုတော့အထူးသဖြင့်60ခုနှစ်ပေါ့အခုနှစ်84 85ကိုနိပါရီမပြုတ်ခဲ့ခင်တည်းကအဲ့ဒီတရုတ်ပြည်ရဲ့ policy အပြောင်းလဲဖြစ်ပြီးတော့လက်ဆက်ဒေသတွေပါတစ်ပြေးပြေးထိုးပေါက်ဝင်ရောက်လာတယ်။အဲ့တော့ဟိုအဲ့ကချင်းကဒီအရှင်းလုံးလူရန်သားဆိုတော့အဲရှမ်းမြောက်တို့ကချင်ပြည်နယ်တို့ကတရုတ်ပြည်ရဲ့ဆိုင်မျိုးစာကောင်းတယ်။ပေါ့လာလို့လည်းအဆင်ပြေတယ်။ဒါဘုံကတော့ကောင်းတယ်ဆိုပြီးတော့တော့ခရစ်ကျော်ပြီးတော့ဘိန်းဆိုင်တယ်ဆိုပြီးပြောကြတယ်။ဒါဘုံကချင်ပြည်နယ်နဲ့ဒီရှမ်းမြောက်မှာဘိန်းကိုဆိုက်ခဲ့တာတောင်တန်းဒေသမူလလူကြီးတွေအပြင်ပါအဲ့ဒီဘုရားပြည်ယူနန်ပြည်နယ်ကဟူနန်ပြည်နယ်တို့အိတ်မဝေးတဲ့ယူနန်ပြည်မဝေးတဲ့ဒေသကအချင်းအတုံးဒီလေသမားတွေလည်းပါတယ်အဲ့တော့ဒါအောက်ခြေရပေါ့အဲ့ရနေပြီးတော့အထက်ချမ်းသာတဲ့လူတီးပေါ့အဆင့်တန်းအမျိုးမျိုးနဲ့ဝင်ရောက်လာကြတယ်အခုဒီဒီ89ခုနှစ်ဘာဘာပြုတ်ခဲ့ပြီးနောက်ငញ្ញန်ရဲ့အဖွဲ့အစည်းတွေပေါ်လာတဲ့အခါမှာငញ្ញန်ရဲ့အဖွဲ့အစည်းတွေကတစ်ဆင့်ဝင်တော်တော်တော်ပြီးတော့ဝင်လာကြတယ်အဲ့တော့ဝင်လာနေမှာအဓိကတော့တစ်ဖြည်းဖြည်းနဲ့ပေါ့ဗျာဟို ဟိုကျွန်တော်တို့ကလောက်ကြီးအိမ်ထဲဝင်တယ်ကွယ်ခေါင်းကနေတဖြည်းဖြည်းဝင်ဝင်တကိုယ်လုံးဝင်တာကိုကတော့မန္တလေးတို့မြေမျိုးတို့ဆိုတာကတော့တိောက်ပဲရှိတော့လေအဲ့တော့ခင်ဗျားတို့တွေ့ကြရပါလိမ့်မန္တလေးတရင်းစာတွေပါတယ်မှာမန္တလေးနန်းရင်းတဝိုက်ကိုကြည့်လိုက်မယ်ဆိုရင်မလက်ဖက်လမ်းလျှောက်နေတာကဘာလို့မတက်တဲ့တိောက်တွေဖြစ်တယ်အဲ့တော့ဘုံကြီးတွေဆုံးကပြန်လာရင်တော့ဟိုလိုကလို့ဟိုဗမာဆုံးဘုတ်တော်ကနေဣဇာကိုနဲ့ပေါက်စီတွေပါတာဘုံကြီးတပိတ်ထဲမှာမန္တလေးအခြေအနေအဲ့လိုဖြစ်သွားတယ်အဲ့တော့မန္တလေးသားတွေကိုကျွန်တော်တို့ကပြောခင်ဗျားတို့နောက်ဆုံးပြည်ရဲ့နေပြည်တော်ပြည်ဗမာစစ်တီတွေဖြစ်ပြီးခါလို့အဲ့လိုအမျိုးခံကြတာရန်ကုန်သားတွေလည်းမတူတော့ပြောကြရင်တို့လည်းမခံနိုင်ဒါပေမဲ့တကယ်တော့စစ်တီဘုရားမန္တလေးမျိုးတပြည်လုံးဖြစ်နေတာဖြစ်တာ
အဲ့ဒီတော့ဒီလိုတရုတ်တွေအလုံးရင်းနဲ့ဝင်ရောက်လာတဲ့အခါမှာကျွန်တော်တို့အဲ့ဒီကမန္တလေးဘက်ကဒေသခံတချို့ပြောကြဆိုကြတာတွေကိုကြားရပါတယ်ဒီမြန်မာတိုင်းရင်းသူမိန်းကလေးတွေမှာဟလာနွမ်းနွမ်းပါးပါးရှိကြတဲ့အခါကျတော့ဒီငွေကြေးပေါများတဲ့တရုတ်တတိတွေရဲ့အငယ်အနောင်ဘဝရောက်ကြရတယ်ဆိုတာတွေလည်းကြားရတယ်အဲ့ဒါအပြင်ကိုပဲဒီရင်ကျေးမှုဘက်မှာဆိုရင်လည်းမန္တလေးမြို့မှာဆိုရင်လို့ရှိရင်တရုတ်ပုံကြောင်းကြီးတွေဟိနေအောင်စောက်ထားတယ်နောက်ဘဲဟိုပဲသွားသွားတရုတ်ဆိုင်ပုတ်တွေမြင်နေရတယ်တရုတ်စကားကိုပဲတွင်တွင်ကျယ်ကျယ်ပြောနေကြတယ်ဆိုတာတွေလည်းပဲကြားရတယ်အဲ့တော့ကွန်လိုင်းဘယ်လိုများအဲ့ဒီကိစ္စရောသုံးသပ်လို့ရမလဲဗျဟ
ိုတကွာဟိုတော်တော်နာမည်ကြီးတဲ့ဗီဒီယိုလေးတစ်ခုလေဒီအင်တာနက်မှာတော်တော်ကိုခေတ်စားတော့ပါတယ်ဟိုမန္တလေးသားစစ်စစ်ကြီးဆိုတာလေ
ဟုတ်ဟုတ်ဆိုတော
့အဲ့ဒီချိန်နေရာတကယ်ပဲဖြစ်နေတယ်ဟာသူကတော့မန္တလေးသားစစ်စစ်ပေါ့နော်ဒါပေမဲ့သူပေါင်းအပ်ရင်းလူတွေကစကားဝဲကြတော့သူလည်းစကားဝဲသွားတယ်ဆိုတော့တရုတ်တွေဘယ်လောက်ရောမှုနေပြီလဲဆိုတော့သူတို့ပေါ်ထားတဲ့ပုံစံလေးပ
ါဆိုရလေကျွန်တော်တို့အဲ့တော့မြင်လိုက်ပါဟိုကိုဒေသခံမြန်မာလူမျိုးအားတော်မှပဲတရုတ်တွေနဲ့ပေါင်းအပ်လုံးဝကြည့်လို့တရုတ်သားပေါ့ပြီးဝဲနေတယ်ဆိုတာဟုတ်လ
ားဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ပြောပါအောင်ခင်ဗျ
ဆိုအဲ့ဒါလေးကဟိုတဘာဝလဲကြတယ်ဟိုရည်ရွယ်အရည်ရွယ်လေးလှုပ်ထားပါတော့ဒါပေမဲ့တကယ်အချိန်တွေကဘလို့ဖြစ်နေပြီလဲဆိုတော့တင်ဟတ်တဲ့သဘောမျိုးပေါ့ဆိုကျွန်တော်ဟိုတလောကမှာတင်းလေးတစ်ပုတ်လှုပ်ဖြစ်တယ်ကျွန်တော်သတင်းတော်ကိုကြောက်နေပါတော့ဆိုလှုပ်ဖြစ်တော့ခါသူကတော့ရှမ်းပြည်မှာရှိတဲ့တရုတ်ကျောင်းနေကြောင်းဆိုရှမ်းပြည်မှာရှမ်းစကားတင်လို့မရဘူးဒါပေမဲ့ဟိုတရုတ်ကျောင်းနေကဘယ်လောက်ထိကြီးထွားပြီးတော့များနေတယ်တရုတ်စာကြားရင်ဘယ်လောက်ထိကြီးရောက်တယ်ဆိုတာမျိုးဆိုအဲ့လိုမျိုးလေးလုတ်ပြထားတာဆိုတကယ်ကိုဘာသာစကားအရာပေါ်ရင်ကျေးမှုရာပေါ်ဒီတော်တော်ကြီးကိုစာမိုးနေပြီဆိုတာမျိုးကတော့ပြောလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဥပမာခင
်ဗျဟုတ်ကဲ့ဟိုကကျွန်တော်တို့ဒီတမိုင်းလေးကိုနည်းနည်းနောက်ပြန်ဆန်ကျင်တယ်ပေါ့နော်ဆိုတော့ဒီကိုလိုနီခေတ်တုန်းကဆိုလို့ရှိရင်ဒီသူတို့ကဒီအဲ့ဒီအချိန်မှာအိန္ဒိယကလည်းပဲဒီအင်္ဂလိပ်ဒီ British Empire ထဲမှာပါနေပြီဆိုတဲ့အခါကျတော့ဒီအိန္ဒိယမျိုးသားတွေကဗမာပြည်ကိုအလုံးရင်းနဲ့ရောက်လာကြတယ်အဲပထမပိုင်းတော့သူတို့တွေကစီးရဲစကြီးပုံစံမျိုးနဲ့ရောက်လာကြတော့ပေါ့နော်ဒါပေမဲ့လို့အင်္ဂလိပ်ဆိုရကကျွန်တော်တို့ဒီချစ်တီးတွေဒါအားလုံးသိပါတယ်ချစ်တီးတွေကိုကျွန်တော်တို့ငွေချီးဝင်ပေးခဲ့တယ်ငွေချီးဝင်ပေးတာမြို့ကြီးတွေမှာဆိုလို့ရှိရင်တော့ဗန်နေရနေငွေချီးတယ်လုပ်ငန်းကံကအကြီးတွေကိုဗန်နေရနေငွေချီးပေးတယ်ဒါပေမဲ့လို့ဒီလဲသမားတွေကိုကြတော့ဗန်နေရဒီရောက်ပေါက်မရှိတဲ့အခါကျတော့သူတို့ကချစ်တီးတွေကိုတစ်ဆင့်ကငွေချီးခိုင်းတယ်ငွေချီးခိုင်းတဲ့အခါကျတော့နောက်ဆုံးချစ်တီးတွေကဒီမြန်မာနိုင်ငံအဲ့ဒီအချိန်တော့ကျွန်တော်အားလုံးသိတဲ့အတိုင်းပဲတကယ်လေယာစိုက်ပျိုးမှုမှာပဲအဓိကအားထားတဲ့နိုင်ငံဖြစ်တဲ့ဆိုတဲ့အခါကျတော့လေသမားတွေကဒုက္ခရောက်ကုန်တယ်နောက်ဆုံးမြန်မာနိုင်ငံရဲ့လေယာစိုက်ပျိုးရေးလုပ်ငန်းတစ်ခုလုံးကချစ်တီးလက်ရောက်သူလို့မျိုးဖြစ်သွားတယ်အဲနောက်ပြီးတော့ရန်ကုန်မြို့ဆိုလို့ရှိရင်လည်းအိန္ဒိယမျိုးသားတွေများလုံးအကြီးတဲ့အတွက်ကြောင့်ရန်ကုန်မြို့မှာလမ်းချစီးကျင်တယ်ဆိုလို့ရှိရင်ကလားစကားမတတ်လမ်းချစီးလို့မရဘူးဆိုတဲ့အနေအထားအထိအဲ့လိုမျိုးရောက်ခဲ့ဘူးတဲ့ဆိုတော့ကတော့လူကြီးတွေများလာလို့ရှိလို့ရှိရင်အဲ့တော့ဒီရင်ကျင်းမှုကလာပြီးတော့ထိခိုက်နိုင်တယ်။ဘာသာစကားကလာပြီးထိခိုက်နိုင်တယ်။နောက်ပြီးတော့ကိုယ်နိုင်ငံရဲ့စီးပွားရေးအဲ့ဒါဓာတ်တွေကိုလည်းပဲလာပြီးတော့ထိခိုက်နိုင်တယ်။ဆိုတော့ဟိုဘာပဲပြောပြောဘယ်လူမျိုးပဲဖြစ်ဖြစ်ပေါ့နော်။ကျွန်တော်ကတော့လူမျိုးရေးမုံဒီရေးကိုတော့ဘယ်တော့မှအားမပေးပါဘူး။သို့တော်လည်းပဲဒီနိုင်ငံတစ်နိုင်ငံမှာမျက်မျက်တတအဲ့ဒါလူကြီးရဲ့မျက်မျက်တတရှိရမယ့်အနေအထားမှာအဲ့လိုမျက်မျက်တတမရှိဘူး။အထူးသဖြင့်အရေးပါတဲ့စီးပွားရေးလုပ်ငန်းဟိုဒီချုပ်ကင်နိုင်တဲ့အနေအထားမျိုးလောက်အထိမှာဒီနိုင်ငံသားတွေကလွှမ်းမိုးသွားပြီဆိုလို့ရှိရင်တော့အဲ့ကိုယ်နိုင်ငံအတွက်အန္တရာယ်ရှိတဲ့အနေအထားညင်းလာတာပေါ့နော
်အဲ့ဒီလိုအခြေအနေမျိုးတွေအရင်ကမလေးရှားတို့အင်ဒိုနီးရှားတို့မှာလည်းပဲဖြစ်ခဲ့ကြတယ်လေဒီတရုတ်စီးပွားရေးသမားတွေကနေပြီးတော့သိပ်ပြီးတော့ဩဇာအာဏာကြီးလာတဲ့အခါကျတော့ဒီဒေသခံကိုတိုင်းရင်းသားတွေကမခံနိုင်မရနိုင်ဖြစ်ပြီးတော့အဲ့ဒီမလေးရှားမှာရောအင်ဒိုနီးရှားမှာရောတရုတ်ဆန့်ကျင်ရေးအရေးခင်းတွေအကြီးအကျယ်ဖြစ်ခဲ့ကြတာပေါ့ဒါတော့အခုလို့ဒီတရုတ်တွေဒီနေ့တစားပို့ပို့ပြီးတော့အင်အားကြီးထွားလာတယ်ဆိုတဲ့ကိစ္စမှာနောက်ကနကွန်ကြော်စော့ပြောလို့ပဲထောင်းနဲ့တောင်းနဲ့ခါရချီပြီးတော့လူဝင်မှုကြီးကြပ်ရေးအပိုင်းမှာเนาะအားရော့နေတာတွေကိုအခွင့်ကောင်းယူပြီးတော့ဝင်လာကြတယ်ဆိုတော့ဒီအစိုးရဘိုင်းအနေနဲ့ကလှုပ်ပေးနိုင်တဲ့နီလန်းတွေအကာအကွယ်အဟန္တာလှုပ်နိုင်တဲ့နီလန်းတွေအများကြီးရှိတာပဲခင်ဗျာဒီတော့ဒီအစိုးရအနေနဲ့ကเนาะဒါတွေကိုလှုပ်မပေးနိုင်ဘူးလားဆိုတာလည်းပဲစဉ်းစားကြတခုဖြစ်နေတာပေါ့
ဟုတ်ကဲ့အဲ့ဒါကတော့ဟိုပြောမယ်ဆိုရင်အစီအစဉ်အသီးမှာရှိတဲ့ဒေသဒေသမှာတော့မကောင်းဘူးပြောရတဲ့မန္တလေးလိုတုတ်တီတတ်မှုတဲ့မန္တလေးလိုဒီမြို့တို့နေရာမျိုးတွေမှာဟိုရှိနေတဲ့အစိုးရအဖွဲ့အစိုးရဒီတောင်ရှိပုဂ္ဂိုလ်တွေကအဓိကတောင်ရှိပါတယ်အဲဒီသူတို့ကဒီနေ့ဒ ငွေကြီးကိစ္စနဲ့ပတ်သက်ရင်သူတို့ဒီဟာတော်တော်ဆိုးပါတယ်သူတို့စစ်ပူကြီးပေါ့ဗျာတိုင်းမှုတက်တဲ့တိုင်းမှုတော်များလေဒီဟာနဲ့ပတ်သက်လို့တောင်းအကြီးဆုံးကြီးဖြစ်တယ်သူတို့မြောက်ပိုင်းတိုင်းမှုတို့နော်ရှေ့ပြောင်းတိုင်းမှုတို့ဒီကွာပြာရပ်ပါကတိုင်းမှုတိကံတိုင်းမှုဒီဟာတုတ်ပြီးနေတဲ့အဆက်ဆက်ကြီးလို့ဖြစ်တဲ့ကိစ္စလေးဖြစ်တယ်
အဲ့တော့ဒီလိုအခြေအနေဖြစ်နေတယ်ဆိုတော့အဲ့ဒီခေါင်းဆောင်ပိုင်းကအဲ့ဒီဒီစစ်ပုတ်ရုပ်တင်နေတဲ့ကောမသိကြဘူးလားခင်ဗျာ
ဟုတ်သိပါတယ်မသိတာမဟုတ်တော့များသိကြပါတယ်ဒီမဲ့တို့ရဲ့တူးချင်းသိုးစည်းပွားရင်းနဲ့ပတ်သက်ပြီးတော့ပေါ့နော်အဲ့ဒီလိုနေရာဘာလဲဆိုလို့ရှိရင်ဟိုသူကျွန်တော်တို့ကဒီတေးဘုံမှာနေစားကတ်ရဲ့ဘူးဆဲပေါ့နော်ဘူးဆဲခဲဘူးဆဲခဲမတွေ့နဲ့ဘူးဆဲနှုတ်နဲ့တူခဲမှရင်တရားမဝင်ငွေရောက်နေထိုင်တဲ့တေးဘုံလူဦးရေ1000ကျော်ရှိတယ်ဘာသိရင်အေးမှမရှိဘဲနဲ့အချိန်မြဲကောက်တဲ့ဘာမှမရှိတဲ့လူဦးရေ1000ကျော်ရှိတယ်။အဲ့ဒါကိုရှိရသားနဲ့ဒီမူးဆဲခဲမှာဘယ်သူကဘာမှမလုပ်နိုင်ကြဘူး။ဒါပေမဲ့အဲ့တော့ပြောရင်ခဲမန္တလေးသွားကြည့်ပေါ့ဗျာ။မန္တလေးတိုင်းမှုတွေလို့တော့ဝင်ရှိသားနဲ့တော့ကြွားနေကြတယ်။အဲ့တော့ကျွန်တော်တို့နဲ့တို့ရင်းနှီးခဲ့တဲ့သူတေယုတ်ကုံတွေကိုကျွန်တော်တို့မေးတယ်ကတို့ကမဟုတ်နေနေခြင်ထားကြတယ်။ကျွန်တော်မေးရခင်ဗျားတို့ကျောက်ပြည်ရဲ့ဒီဒီနိုင်ငံသားကိုထွက်တဲ့ဘာဖြစ်ခဲ့တဲ့ဥပဒေကအဲ့ဒါကြည့်တော့သွားလို့ရတယ်။ကုန်ပြည့်ဖြစ်သွားလို့မရဘူး။ဒီကူကြောက်သမားတွေပေါ့။အောက်ကိုသွားလေတယ်။ဝယ်ပြီးတော့အောက်မှာသူတို့နှစ်ပတ်နေလို့ရတယ်။အဲ့ဒါပြီးရင်သူတို့ပြန်လာမယ်။ဒါပေမဲ့ပြန်လာတော့ကြောက်တယ်ဟိုသူတို့ဝယ်ဖို့ဝတ်ဖို့စားဖို့လောက်လေကျွန်တော်ဝယ်လို့မရဘူး။ဒါပေမဲ့ခုကသဘာတီနေတတ်မှရှိချက်ကြောက်ရောက်ဝင်နေတဲ့လူတော်များစွာခုပြောပြတဲ့ online maybe ဒီကူကလည်းဖက်ကနဲ့မန်းလေးရောက်နေတာပဲ။အဲ့ကျွန်တော်သူမေးကြည့်တဲ့အခါမှာသူတို့က5ရောက်တည်းပဲ6ရောက်တည်းပဲဆင်းကြတယ်။ဆင်းတဲ့အခါမှာသူတို့က30လောက်မလေးရောက်တဲ့ခါမှာလို့တော်ဝင်တဲ့တိုင်းမှုကိုတစ်စစ်ပေါ့ဗျာပေးရမလို့ပေးလိုက်ရတာအဲ့တော့သူအမှ6ရက်ခွန်လာနေလို့ရတယ်မလေးမြို့ထဲမှာတရုတ်စစ်စစ်တွေကဗမာကားတွေကိုတိုက်စစ်မရှိရမောင်းမရှိတာကျွန်တော်တို့ဟိုတော့အကြိုက်တယ်မနစ်က6လပိုင်းကကျွန်တော်တို့ဒီစခိုင်းမှာဝင်ရောက်တဲ့နေရာတွေမှာတရုတ်တွေဆင်းပြီးဝယ်ဒီကုန်းကအမှတရားမဝင်ဝယ်တာပေါ့ဗျာဝယ်တဲ့အချိန်မှာဒီမလေးမြို့ကမော်တော်ဆိုင်ကယ်တွေနဲ့ဘတ်ဘုံတွေမဟုတ်ဘတ်ဘုံတွေမရှိဘူးလက်ရှိရဲ့သူတို့စီးလို့ရတယ်ဘာမို့တော့ဒီကေလို့တော့ဒီကုလားပြောတယ်ဗမာချင်းချင်းဖိုင်းဖမ်းတယ်တရုတ်ကမဖမ်းဘူးအဲ့တော့အဲ့မှာစကိုင်းကဂျွာကြီးတရားမှာဝင်ပြီးတော့ဂတိဝယ်ရင်းနဲ့ကလေးတယောက်တိုက်ပြီးပြီးတော့တရုတ်မအားတော့ရှိတယ်တိုက်ပြီးတဲ့အခါမှာဘာမှမပြောဘဲနဲ့ဗမာဝင်9000ပေါ့နော်ထောင်ကထောင်တုပ်9000တုပ်ကိုပြစ်ပေးခဲ့ပြီးတော့ထွက်သွားတယ်ဘော်ဒိုမီကလည်းတိုင်လို့မရဘူးရဲလည်းတိုင်လို့မရဘူးဒါအောက်ချေအဲ့တော့တိုင်မှုလိုက်ဖို့သူတို့ကအဲ့ဒီထည့်ထားနိုင်တဲ့အောက်မှာဒီကျန်တဲ့ဒီပင်းမမဒီကဒေတာဆိုင်ရာဒီအရာရှိငယ်တရားတော့သူတို့ကမျက်စိတွေကိုမထားဘူးအဲ့တော့ဒါဥမာသိမောတဲ့ကိစ္စကသူကစပြောတာပါအဓိကကြားတဲ့ပြဿနာကတော့သူကပြောတူပေါ့ဒီမော်ရဲတို့เนาะအထဲပိုင်းကိုတချို့ဆိုရင်ဒီကျွန်တော်တို့ဗမာလူတို့မရောက်ဘူးလေရခိုင်ကတောင်တန်းဒေတာကြားရတယ်မှာတော့မှအဲ့မှာတချို့သွားမွေးတဲ့လူတို့ခဏသွားမွေးတဲ့တယောက်တွေပေါ့အဲ့တော့အလားတူပဲချက်မီတောင်ပဲဒီဟော်မုန်းတဝိုက်တောင်မှာတော့မှအဲ့မှာတတ်ထူသွားတူးမယ်ဆိုပြီးတော့ဒီဘာသူအနေနဲ့တော့ဒီကံပေါ်ကြီးနဲ့နားလည်မှုကြီးရှင်းသွားတယ်။ဟုတ်တယ်အများကြီးရှင်းတယ်။အဲ့တော့ဒီပြည်လုံးမှာရှိနေရအတန့်ပါ။ဒီမအတယောက်တည်းပြောတာပေါ့နော်။အဲ့ဒါသူတဲ့နေရာတော်တော်ရှားသွားပြီ။အဲ့တော့အဲ့မှာအဓိကကျွန်တော်တို့မြင်တာကတော့တစ်ခုလုံးအနေထားရဟိုပြောမယ်ဆိုရင်တော့အဆင့်အတီးတီးရှိတဲ့တယောက်ပမာနေဆက်ကစလို့အတွင်းပိုင်းမှာသူတို့တယောက်တည်းတွေရောက်နေရယူနေတဲ့ရှိတဲ့အဆင့်အတီးတီးကနိုင်ငံခေါင်းဆောင်တွေနိုင်ငံတောင်ရှိသူတွေကအဓိကတောင်ရှိဆုံးဖြစ်တယ်။တို့ဘာသာကပြောနေတာပဲတိုင်းပြည်ချစ်ပါချစ်ပါဆိုဒါပေမဲ့တို့ဘာချစ်နေတဲ့တွေတော့တို့ကိုသိမှာအထူးသဖြင့်ဗမော်တို့မြကြီးနာတို့တဝိုက်မှာတစ်ခုံရင်းနဲ့ဝင်ကြတာတစ်ကောင်ရိုးခုတ်တာမဟုတ်တစ်ဖက်ကအခုနန်းကားပြေးကဝင်ပြီးတော့ခုတ်နေတဲ့အုပ်တွေဆိုလို့ရှိရင်တို့ကတစ်ခုတ်တဲ့အဖွဲတစ်ဖွဲကတေးအုပ်ဖွဲကတင်းဝင်ခုတ်တယ်နောက်ကအဲ့အပိုင်းအစတွေကိုဒီအသေးသေးလေးလက်မောင်းတော့ပေါင်းတော့ဟာတွေကိုချင်းမိသေးလို့တဲ့အုပ်ကတော့တထုတ်ပါလားပြီးကားကြီးနဲ့ကားတိုင်းကြီးနဲ့ကားတိုင်းကြီးနဲ့ဝင်လာကြတာရှေ့ကဖြစ်တစ်ပေါ်ဗျာနောက်ကဗီဒီတန်းနေအဲ့တော့တော်တော်ကိုစိုးရတဲ့နေဆက်ဒီသားမှာတော်စိုးရတဲ့ချင်းဖြစ်ခဲ့တယ်။အဲ့တော့အဲ့လိုပြောတော့ဘာစစ်တဲ့ထဲမှာကောအိုက်ပြပြစီရှိတဲ့လူတွေရှိတာရှိပါတယ်သူကောင်းကောင်းဘူး။ဒါပေမဲ့အရေးယူခါရတယ်။တို့ကတရုတ်တွေကတနေ့ပေါ်ပြည်ထနာယူကြတယ်ဆိုလိုခဲ့တဲ့2000-3000တဝိုက်မှာသူ့တိုင်းမှုတွေဒီဟာမှုတွေကပြုတ်တွေဖမ်းတယ်။နော်ဖမ်းပြီးဟိုဘုတ်ကိုဖို့တယ်။ဒါပေမဲ့အထူးသဖြင့်ကို2600ပိုင်းမှာဘယ်တိမဖမ်းတာမတွေ့တော့ဘူး။ခေါ်တော့ကျွန်တော်တို့မျက်စိချင်းဖမ်းဖမ်းပြီးတော့တတူသူရဲ့ကောင်လေးတစ်ခိုးခုတ်တဲ့ကောင်လေးဖမ်းလာပြီးဒီမှာဒေယုတ်ကြီးကျော်နဲ့ခက်ခက်နဲ့ဆင်းဒေယုတ်ကြီးကိုတွဲတာပေါ့ဒါပေမဲ့2000ခုပတ်ဝန်းကျင်ကစလို့ဘယ်တိမ်မှဖမ်းပြီးလွှဲတာမရှိတော့ဘူး။တွားကြရတွားလာကြရတော့တို့အိမ်လိုနေလို့ထိုင်လို့ရတဲ့အခြေအနေကိုဖြစ်သွားတယ်။အဲ့ဒါ2600နောက်ပိုင်းပေါ့ဟုတ်ကဲ့
အဲ့တော့ ဒီနိုင်ငံတိုင်းနိုင်ငံတိုင်းမှာဒီနေဆက်ဒေသကနေပြီးတော့ထိမ့်သိမ့်မှုတွေတော့အများဆုံးရှိကြတာပဲဒီတော့တိုင်းတစ်ပါးသားတွေကိုယ်နိုင်ငံတွေကိုမဝင်နိုင်အောင်ဆိုပြီးတော့နံပါတ်၁ရှေ့ဆန်းကနေပြီးတော့ထိန်းရတာတော့လူဝင်မှုကြီးကြပ်ရေးဌာနပေါ့ဘောမြန်မာကျတော့ဒီလူဝင်မှုကြီးကြပ်ရေးဌာနကဝန်ထမ်းတွေကနေပြီးဒီအဂရိလိုက်စားလို့ဟလာလတ်လာပါယူပြီးတော့အကုန်လုံးမျက်စိမိတ်ပြီးလွတ်ပေးနေတယ်ဆိုတဲ့တင်းနေလဲကျွန်တော်တို့ကြားမိတယ်ခင်ဗျ
ဟုတ်ကဲ့ဟိုဆောသာကျောင်းဆောသာဦးအောင်ကျော်သောပြောသွားတာတော့ဒီအဓိကကတော့ကျွန်တော်တို့အဂရိလိုက်စားမှုနဲ့ပတ်သက်တဲ့ကိစ္စမျိုးပေါ့နော်အဲကျွန်တော်မြင်တာကတော့ဒီအစိုးရကုန်ထိုက်ကလည်းပဲတခါတလေကြားလို့ရှိရင်ဒီနိုင်ငံသားတွေတနည်းပြောမယ်ဆိုရင်တော့ဒီလူမျိုးရေးကိုသူတို့ရဲ့နိုင်ငံရေးအကျိုးများအတွက်တုံးတာမျိုးတွေရှိတယ်ဆိုကြပါစို့ဒီကျွန်တော်တို့ရိုဟင်ဂျာကိစ္စမျိုးနော်ရိုဟင်ဂျာတွေကိုစစ်တပ်ကစစ်အစိုးရကနေပြီးတော့မြန်မာတိုင်းရင်းသားတွေဒါမှမဟုတ်ရှင်လားမြန်မာနိုင်ငံသားတွေအနေနဲ့သူတို့အတိမတ်မပြုဘူးလို့ပြောတယ်အဲဒါပေမဲ့လို့အခုလိုမျိုးရွေးကောက်ပွဲဝင်ရွေးကောက်ပွဲသူတို့လုပ်တော့မယ်ဆိုတဲ့အချိန်မျိုးအဲ့ဒါဟိုဒီ2008ခုနှစ်တုန်းကအခြေခံဥပဒေကိုအတည်ပြုရအောင်ဆိုတဲ့အချိန်မျိုးအဲ့ဒီအချိန်မျိုးကြလို့ရှိရင်သူတို့အတိမတ်မပြုပါဘူးလို့ဆိုတဲ့ဒီရိုဟင်ဂျာမျိုးသားတွေကိုသူတို့ကမှတ်ပုံတွေနဲ့ထုတ်ပေးတယ်ဟဲ့လားသူတို့အတွက်မဲပေးရမယ်ဆိုလို့ရှိရင်ဟဲ့လားမှတ်ပုံတွေအလကားပေးတယ်ဆိုတော့အဲသဘောမျိုးထုတ်ပေးတာမျိုးရှိတယ်အဲနောက်ပြီးတော့68ခုနှစ်တုန်းကဒီတရုတ်မြန်မာတရုတ်ဝမရေးခင်းကိုဖြစ်အောင်လို့ဟဲ့လားတကယ်တမ်းဖန်တီးခဲ့တာကအဲ့ဒီအချိန်တုန်းကဥနေဝင်ဆိုရဖြစ်တယ်သူတို့ဖန်တီးရတာလည်းအကြောင်းရှိတယ်သူတို့ဒီတရုတ်ဆိုရအနေနဲ့ကအဲ့ဒီအချိန်တုန်းက policy အဲ့ဒီအချိန်တုန်းကရှိခဲ့တဲ့ policy ကဟဲ့လားနိုင်ငံရေးနှမျိုးရှိတယ်ပေါ့နော်တစ်ခုကဒီ party line နဲ့နောက်တစ်ခုကဒီအစိုးရ line အစိုးရ line နဲ့မြန်မာပြည်ကိုဆက်ဆံမယ် party line ကဒီမြန်မာပြည်ကွန်မြူနတီပါတီဗမာပြည်ကွန်မြူနတီပါတီကိုသူတို့ထောက်ခံမယ်ဆိုတော့ကိစ္စနဲ့ပတ်သက်ပြီးတော့ဟာလာဥနေဝင်နေတဲ့အမျက်တူရတယ်ဆိုတော့အဲ့ဒီခါကျတော့လည်းပဲသူတို့ကိုယ်တိုင်ကဦးစီးပြီးတော့တရုတ်ဘက်မှရေခင်းကိုဖန်တီးခဲ့တယ်ဆိုတဲ့အနေအထားမျိုးတွေရှိခဲ့တယ်ဆိုတော့ကတော့လူမျိုးရေးကိုသူတို့အနေနဲ့ကထေချာပေါက်နိုင်ငံရေးအကျိုးများအတွက်တုံးတာတွေကျွန်တော်တာရကရှိပါတယ
်ဟုတ်ကဲ့ကော်နာခရ
ဟောဗမာပြည်မှာဟိုလူဝင်မှုကြီးတက်ရေးတယ်မဟုတ်ပါဘူးဝန်ထမ်းတိုင်းကဟိုခြားစားမှုမရှိရင်မလောက်မငါဖြစ်ပြီးတော့ခြားစားနေရတဲ့ဖြစ်နေမျိုးဖြစ်တာပေါ့နော်ဒီမှာစနောဝင်တန်းကောစစ်တပ်ကောရဲကောအထူးပြင်းတော့ဒီတားကန်အာဏာပိုင်ရဲ့ခြားစားမှုတွေကဒီပြုံးပြေဝင်လာတာကိုများစေတယ်လို့ထင်ပါတယ်တခုကလည်းတစ်ခါကလည်းခုနပြောလို့ဘဟုဝါပေါ်လစီပေါ့ဆိုတော့ဟိုအောက်စီမှာအရေးယူပြန်ရင်လည်းတရုတ်ကအထူးပြင်းဆိုသူ့မှာဆိုလို့ရှိရင်အထူးသဖြင့် overseas chinese affairs ဆိုတာမျိုးပေါ့နော်နိုင်ငံခြားမှရောက်နေတဲ့ပြုံးလူမျိုးတွေကိုကာကွယ်တဲ့မူဝါဒရှိပါတယ်ဆိုတော့နိုင်ငံသားမှရောက်တဲ့တရုတ်တွေကိုခိခိုက်တာကိုတရုတ်ကမကြိုက်ဘူးဆိုတဲ့ခါကျတော့ဒီတရုတ်နဲ့ဆက်ဆံရေးကောင်းကျင်တဲ့ခါမှာဒီတရုတ်လူမျိုးတွေကိုမထိခိုက်အောင်ကာကွယ်ဖို့တရုတ်လူမျိုးတွေနဲ့ပြဿနာမဖြစ်ဖို့ဆိုတော့အစိုးရရဲ့ policy လိုမျိုးလိုတရားဝင်မချထားပါနဲ့ဖြစ်လာတဲ့ခါကျတရုတ်တွေကိုရင်းယူတဲ့လူတွေကိုဘယ်သူမှမကျေနပ်ဘူးအထက်ကမကျေနပ်ဘူးဆိုတဲ့ခါမှာတရုတ်တွေကိုအောက်ခြေကလည်းအေးမယူအရေးယူလို့ချင်းပြဿနာတက်မဲ့ခါသူတို့ကပိုက်ဆံကြည့်လိုက်တာငါတို့အတွက်ကောင်းလေးရယ်ဆိုတာမျိုးဖြစ်လာတော့ဒီချင်းတွေကြီးကပိုဆိုးလာတယ်လို့ထင်တာပဲခင်ဗျအ
ဲ့တော့တရုတ်ပြည်မှာဒီလူကြီးကတန်ပေါင်း1300ကျော်ရှိတာအဲ့ဒီကအစွန်းအတွက်ကလေးပဲနော်15တန်းလောက်အတန်း20လောက်ကဲဗမာပြည်ထဲဝင်လာတယ်ဆိုပါတော့ကျွန်တော်တို့ဗမာပြည်ရဲ့အခြေအနေဘယ်လိုဖြစ်သွားမလဲဆိုတာဒါစဉ်းစားကြရအချက်ပေါ့ဒီတော့တရုတ်မြန်မာဆက်ဆံရေးကိုထိခိုက်မှာဆိုလို့တရုတ်တွေဘာလို့လို့တရုတ်မျိုးသားတွေဘယ်လိုပဲဝင်ဝင်မျက်စိမိတ်တာတရုတ်တွေကိုအေးမယူနဲ့ဆိုတဲ့မူဝါဒမျိုးတော့ကွနာကောင်းနေပြောလို့ပေါ့နော်သူအတိအကျထုတ်မထားပေမဲ့လည်းပဲသူတို့တိတ်တိတ်နဲ့လုပ်တယ်ဆိုတာလည်းဒါတော့နီးလာမကြဘူးပေါ့ခင်ဗျာဒါကိုတိုင်းပြည်ရဲ့ရေရှည်ကိုကျွန်တော်တို့ကြည့်ပြီးတော့ပြောမယ်ဆိုလို့ရှိရင်လုံးဝမရှိတဲ့ကိစ္စပါ
ဟောအဓိကတော့လေဒီအစိုးရအနေနဲ့ကကျွန်တော်မြန်မာအစိုးရအနေနဲ့ကနိုင်ငံရေးဂုဏ်သိက္ခာအဲ့ဒီဂုဏ်သိက္ခာဘယ်လောက်ရှိတယ်လဲဆိုတော့အချက်ပေါ်မှာလည်းပဲမူတည်ရလို့ကျွန်တော်ထင်တာလေအခုမြန်မာပြည်အစိုးရအနေနဲ့ကသူတို့အနေနဲ့ကအဲ့ဒါသူတို့ကိုထောက်ခံမယ်လို့သူတို့လိုနေတယ်လူအနေနဲ့ဆိုတော့ခါကြတော့ဟိုအစိုးရလည်းသူတို့ကပြေးပြီးတော့ညနေချိုသွေးရဒီအစိုးရလည်းသွားပြီးတော့ပြေးပြီးတော့ညနေချိုသွေးရဆိုတော့ပုံစံမျိုးတွေရောက်နေတယ်။ဆိုတော့မြန်မာနိုင်ငံမှာတကယ်တမ်းဂုံတိတ်ခါရှိတဲ့ဒီနိုင်ငံရေးဂုံတိတ်ခါရှိတဲ့အစိုးရတည်းကပေါ်လာပြီဆိုလို့ရှိရင်တော့ဒီကိစ္စကိုဒီတက်ဆိုင်ရအစိုးရအနေနဲ့ကအခုထပ်ပို့ပြီးတော့ကောင်းကောင်းမွန်မွန်ထိန်းနိုင်လိမ့်မယ်လို့ကျွန်တော်မြင်တယ်လေ။အခုအနေနဲ့ကသူတို့ကတရုတ်ပြည်ကိုမဟာရယာအဲ့ဒါအခုလိုမျိုးမျက်နှာချိုသွေးနေရတဲ့ကိစ္စကဘာကြောင့်လဲဆိုတော့သူတို့မှာကအဲ့ဒါနိုင်ငံရေးကအားနည်းနေတယ်အဲ့ဒါဆိုကြပါစို့ကျွန်တော်တို့ဒီကုလသမဂ္ဂလုံခြုံရေးကောင်စီမှာတရုတ်နိုင်ငံရဲ့ဗီဒီယိုမဲကိုသူတို့ကအင်မတန်အားထားနေရတယ်မြန်မာပြည်နဲ့ပတ်သက်ပြီးတခုခုဖြစ်လာမှဆိုလို့ရှိရင်ဒီတရုတ်ဆိုရကနေဟလာမြန်မာပြည်ကိုကောက်ွယ်ပေးဖို့ဆိုတာမျိုးအဲ့ဒါမျိုးကိုသူတို့ဒီသက်ဆိုင်ရာအစည်းအဝေးတွေမှာဟလာခေါင်းဆောင်အဆင့်အစည်းအဝေးတွေမှာတော့ချပြီးတော့ပြောရတဲ့အဆင့်အထိမျက်နှာချိုသွေးရတဲ့အဆင့်အထိအဲ့ဒါတွေကရောက်နေတာမဟုတ်လို့စိတ်တော်လည်းမထူးဆန်းဘူးကျွန်တော်တို့နေအကောင်ဆုံးမျှော်လင့်လို့ရတာကတော့ဒီမြန်မာပြည်မှာအင်္ဂါကြီးကုန်တိတ်ခါပြုတ်ရတဲ့အစိုးရတခုပေါ်လာဖို့ပဲလို့ကျွန်တော်ထင်တယ်
လေ။ဟုတ်ပါတယ်ခင်ဗျာ။အဲ့ဒါကတစ်ချက်နောက်ပြီးတော့ဒါဘယ်နိုင်ငံမှာပဲဖြစ်ဖြစ်ကိုယ်တိုင်းပြည်ကိုယ်နိုင်ငံကိုအကျိုးပြုမဲ့လူဆိုရင်နိုင်ငံသားသားပဲမယ်လို့နော်သူတို့ ဒီလက်ခံကြရတယ်ဆိုတာလေကျွန်တော်တို့အများကြီးပဲတာလက်ကတွေရှိပါတယ်ဥပမာဘောပြင်းနဲ့အနည်းဆုံးဆိုလို့ရှိရင်စင်ကာပူနိုင်ငံမှာဆိုလို့ရှိရင်သူ့လူဦးရေနည်းတယ်နည်းတယ်ဆိုတဲ့အခါကျတော့နိုင်ငံသားတွေကိုပဲပညာတတ်တယ်သူတို့နိုင်ငံအတွက်အကျိုးရှိမယ်ဆိုရင်သူတို့လောလောကူကူလက်ခံပြီးတော့နောက်ဆုံးနိုင်ငံသားပြည့်ပြည့်တာမျိုးတွေလက်ရှိတယ်ဒီတော့ဘောပြင်းနဲ့ဝင်လာတဲ့ဒီတရုတ်မျိုးသားတွေကျွန်တော်တို့ရှင်းရခင်ကလေးကလည်းပဲဘောပြင်းမှာတရုတ်တွေကလားတွေရှိကြတာပဲဒါမှမဟုတ်ဒီနိုင်ငံမှာနေဒီနိုင်ငံကစံကိုစားပြီးတော့ဒီနိုင်ငံအတွက်အကျိုးဖြစ်သွားမယ်ဆိုလို့ရှိရင်တော့တိုင်းပြည်ကောင်းကကောင်းကြောင်းလုပ်မယ်ဆိုရင်တော့ဒါတမျိုးပေါ့လေကိုအောင်ကျော်တော်ပြောစရာရှိသေးလား
ရှိပါတယ်ခင်ဗျာဒီလိုကအဲ့ဒီလိုဟာမျိုးကတော့တန်လဲပါတယ်မရှိတော့ပါဟိုကျွန်တော်ပြတ်တော့သူပေါ့ဗမာဆိုးရဘက်ထဲမှာရက်ဘော်ဆိုတမူဟောင်းတို့ချိုထဲမှာပေါ့နော်တိုက်ကြည့်ကြည့်စေရှိတယ်ချိုကောင်းဆောင်တွေရှိတယ်ဟိုဥမာဟိုကောင်းဆောင်မတိုင်းတမူဘုခေါ်မဲ့ပြတို့ချစ်စေရှိတယ်အတော်အသင့်ရှိတယ်ရှစ်ကောင်းဆောင်တို့ချိုရှိတယ်ဟိုစစ်တမူတို့ချိုပေါ့ဗျာဆိုတော့ဘုံစောလင်ပေါ့ဝရုံကတော့လူသားညီလာကဥက္ကရာလို့တွားတယ်တော့ဟိုတယ်နဲ့ခီးတွားလာရင်ဝင်ကြီးရတော့ဘယ်ရောက်သွားလဲဒီတော့ဘိုင်းတိုင်းမှုမှာตัวตรอกตัวสุอายก็คงนี่กูตะเลอพั่วดิวะตัวหมอตัวขยันขยันยังกูပြောล่ะขยันยังกูสัสสารเนี่ยตยุติวนาโอ้ชะชิ้นพั่นเลยบมอทาวมีอะไรของกูปู่เลยเออไอ้ห่ากูตยุติอ่ะกั๊กกัดตามาล่ะในคาบากูซ้อลิงกูตะมาซูอ่ะผุบพี่တော့วินิจฉานาไปเลยนะบายไตมัวนี่ผุบพี่တော့วินิจฉานาไปเลยนะเนาะไอ้โหลเว้ยเราจะอู้เลยบมอก็ดูอ่ะมึงกูมีมิ้นละอ๋อจะตะโหลเว้ยเนาะไอ้โหลตยุติอ่ะวนาได้ตยุติกูอดิพั่นဒီကကိုယ်ကလည်းတူတူပဲတစ်ခုတ်တဲ့ဟာကိုခုတ်ဖမ်းပြီးတော့သူကတော်တော်ပြင်းပြနေတာအယူကြီးကမှသူ့ရွှေ့လိုက်တယ်အဲ့တော့ဒါကကိုယ်ကကိုယ်နဲ့ပြောသူပါပဲအတိအကျတဲ့ဗမာအစိုးရဘိုးခေါင်းဆောင်မှုကဟိုမြုပ်ချစ်စိတ်အတော်ခေါင်းမတဲ့ပြီးပြီးတော့သူတို့ရဲ့အာဏာတင်နေတဲ့ဆိုသူအကုန်ဆွတ်လို့ပေါ့အစင်းနဲ့အဲ့တော့အဲ့ဒီလိုအောက်မှာကျွန်တော်တို့ခုတရားပြုတ်တော့တရားအားထားလို့ဖြစ်လာတာပေါ့ဗျာအဲ့တော့အဲ့ဒီအခြေအနေအောက်မှာဒီဝင်ရောက်မှုပေါ့ဝင်လာတဲ့လူတွေကလည်းဘုရားပြောသူပေါ့ဟိုတရားမဝင်ရတော့ကြားတယ်တရားမဝင်လာတဲ့လူကြီးကလည်းကိုကြီးကွာနေမှာကြားဥမာဆိုပါတော့ဗျာကျွန်တော်တို့ကိုတော်တော်ကကြားတယ်မုံရတဝိုက်မှာဧကတစ်ထောင်ကျော်ရှိတဲ့အကွက်နှစ်ကွက်ကိုဒီလိုပုံမူဒီနဲ့ပြုတ်လို့တမားတဲ့ဝင်လာပြီးတော့ဘာမှလုံးဝအဝင်မခံဘူးဟိုမှာမြေမှာအဲ့ဒါမျိုးနဲ့တည်းရအဲ့ဒါမျိုးကအခုကျွန်တော်တို့ဒီမုံရဘက်မှာတည်းမဟုတ်ဘူးဘမာပြည်တော်မြန်မာအနှံ့ပြားတွေ့ရတယ်ကိုအရင်တော့တရုတ်တွေကသူတို့ဝင်လာသူတို့စီးပွားရေးလုပ်ငန်းတွေမှာဘမာအလို့သမားတွေတုံးတယ်ကိုကဘမာအလို့သမားမတုံးတော့ပဲသူတို့လူနဲ့သူတို့လာတဲ့အဖြစ်ဖြစ်တော့အခြေခံကြတဲ့ကိုငကောကပိုင်ရှင်နေဘွားနေပြီးအလို့သမားဖြစ်ကိုအလို့သမားနဲ့အလို့လည်းမဖြစ်ပြီးတော့တရုတ်တွေကသူပိုင်သူဟိုတစ်ချိန်နဲ့သူ့လူနဲ့စကားပြောတာများလာတဲ့ခါမှာနောက်ရေးရှိမှဒီကတော့ပေါ်နိုင်တယ်အနာဂတ်တုန်းကစမ်းတာကြီးမားတဲ့ပြဿနာတွေပေါ်နိုင်တယ်ဆိုပြီးတော့ဒီခုမဲ့ဒီနာပြည်နယ်တက်တို့မှာတေဥပမာအရေးခင်းကိုတေဥပမာဒီစစ်တမ်းကိုစာရေးပြပြခဲ့တယ်ဟိုလီချိုင်းကြီးဆိုတဲ့ပရိုဖက်ဆာတယောက်ရှိတယ်သူရေးတဲ့စာသားမှာပေါ့အတိအကျပြောထားခဲ့ဒီလိုအလီကဝင်ရောက်မှုတွေနဲ့တရားဝင်ရောတရားမဝင်ရောက်တဲ့ဒီတေဥမျိုးသားတွေရဲ့ဘဝပြည်ပြည်ပေါ်ထားတဲ့ဆက်ဆံမှုတွေအမေအမဆိုရပြဒီဗမာဆိုရရဲ့ကွန်ပျူတာနဲ့ဗမာဆိုရကကိုညီတဲ့ဆိုပြီးတော့ဒီပြပြတခြားဆိုင်ကိုပြောတာထောက်တယ်အလို့သမားတွေလည်းဟိုတေးအလို့သမားတွေဒါအဲ့ဒါထောက်တဲ့လူတွေရောအဲ့မှာရှိတယ်အဲ့နားတော့မှာ10ကီလိုတော့မှာရှိတယ်ဟင်းဒီဟင်းရဲ့ပန်းကားအားလုံးကိုအရင်ဝင်ဖို့ကြလူရဲ့လုံးလုံးပဲရှိတာလုတ်ခုလုတ်ခဲ့2014ခုနှစ်မှာအဲ့ဒီဆိုင်ုံတေးအောင်ကအဲ့တော့အဲ့မှာလူတို့ကအမခံမရနိုင်ဖြစ်ဒါပေမဲ့အဖွဲ့အစည်းကအပေါ်ကသဘောထားရှိတယ်ကဘာမှတို့လို့မြ
င်ကောင်းကျော်သော
ဟုတ်
ကဲ့ကျွန်တော်တို့အချိန်ရမရှိတော့ခင်ဗျာနော်အဲ့တော့အခုကိုအောင်ကျော်စောပြောတဲ့ကိစ္စမျိုးကတော့တော်တော်ကိုပဲအကြီးအကျယ်ရုပ်ဆိုးတဲ့ကိစ္စပါအဲ့တော့ကိုအောင်နိုင်ပြောစရာရှိရင်နည်းနည်းခက်မြန်မြန်လေးခက်တုတ်တုတ်လေးပြောလိုက်ပါ
ဟုတ်ကဲ့ဟိုအခုအချိန်နေရတော့တရုတ်ပြည်လွှမ်းမှုကမြင်မြင်သာသာပဲတစ်ဖြစ်မမြင်တာပဲနဲ့တော်တော်ကြီးကြီးဆိုးလာနေတာပေါ့နော်ကျွန်တော်တို့မြန်မာစကားရှိတယ်လို့ပါပဲမျိုးမျိုးလို့လူမျိုးမပြောက်လူမျိုးမလူမျိုးပြောက်မယ်ဆိုတကယ်တမ်းကိုတမတော်ခေါင်းဆောင်တွေပဲဖြစ်ဖြစ်ဆိုရခေါင်းဆောင်တွေရောဖြစ်ဖြစ်တိုင်းစစ်စစ်စိတ်ရှိတယ်ဆိုရင်တော့ဒီဟာကိုထည့်သွင်းစဉ်းစားပြီးတော့တစ်ခုခုတိတိယောက်လေးလှုပ်ဆောင်မှုလုပ်ပြီးတော့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုမောင်ရောခင်ဗျာ
ဟုတ်ကဲ့ကျွန်တော်အနေနဲ့ကတော့ကျွန်တော်မြန်မာနိုင်ငံမှာကိုယ့်ရဲ့နိုင်ငံခြားရေးမူဝါဒကိုဒီလွတ်လွတ်လပ်လပ်ပွင့်ပွင့်လင်းလင်းနဲ့တကယ်တမ်းချမှတ်တကယ်တမ်းကောင်းတိုင်ဖွင့်နိုင်မယ့်အစိုးရမျိုးလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့ကိစ္စတွေကိုလည်းပဲဟာလာမဖိုင်မမှန်တယ်လို့ဖိုင်မှန်တယ်လို့ဒီစီမံဆောင်ရွက်နိုင်မယ့်အစိုးရမျိုးပေါ်လာဖို့ပဲကျွန်တော်သာနာရှိတယ်အဲ့လိုပေါ်လာဖို့အတွက်ကလည်းပဲကိုယ့်ရဲ့အစိုးရဟာတကယ်တမ်းဟာလာနိုင်ငံရေးကုန်သိက္ခာပြည့်ဝတဲ့အစိုးရမျိုးဖြစ်ဖို့တော့ကျွန်တော်အထူးသဖြင့်မျှော်လင့်ပါတယ်လေဒါမှလည်းဒီပြဿနာတွေပြည်လည်မယ်လို့ကျွန်တော်မြင်တယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရထားတဲ့အချိန်ကပြည့်နေပြီဖြစ်တဲ့အတွက်ကြောင့်ဒီသုံးသက်ချက်တွေနဲ့ပဲဒီစကားဝိုင်းကိုကျွန်တော်တို့ညီကုန်းချုပ်ပြရစေအခုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့တရုတ်မြန်မာနယ်စပ်မှာခြေဆိုင်နေဆိုင်တဲ့မြမအကြီးလေးလာသူဦးအောင်ကျော်စောထိုင်းနိုင်ငံမှာအခြေချနေဆိုင်တဲ့မြမအကြီးလေးလာသူဦးအောင်နိုင်နဲ့မြန်မာသတင်းတပ်မက်ကဥက္ကဋ္ဌဒေါက်တာမောင်မောင်မြင့်တို့ကိုကျေးဇူးတင်ရှိကြောင်းပြောပြရစေခင်ဗျာ တော်တာရှင်ပေါင်းလဲကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။